အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်အောက်လွတ်တော်ကတရားစွဲဆိုထားတာကိုကြားနာစစ်ဆေးရေးအတက်လွတ်တော်ရီပူဘလီကန်အမတ်အများစုကကန့်ကွက်ခဲ့ကြပါတယ်။သမ္မတဟောင်းကိုတရားစွဲဆိုထားတဲ့အပေါ်ကြားနာဝဲလို့မလို့အင်္ဂါနေ့ကအတက်လွတ်တော်မှာမဲခွဲဆုံးဖြတ်တာမှာထောက်ခံမဲ55မဲကန့်ကွက်မဲ45မဲနဲ့ကြားနာဝဲလို့ဖို့ကြားခဲ့ပေမဲ့ဒီမိုကရက်အမတ်50လုံးနဲ့အတူထောက်ခံမဲပေးခဲ့တာရီပူဘလီကန်အမတ်9ယောက်ပဲရှိပါတယ်။ဒီအခြေအနေကသမ္မတဟောင်းထရမ့်မှာအပြစ်ရှိရဲဆိုပြီးအထက်လွတ်တော်မှာထောက်ခံမဲ့အများစုနဲ့ဆုံးဖြတ်ချက်ကြားဖို့ဖြစ်နိုင်ခြေနည်းတာကိုပြနေပါတယ်။သမ္မတဟောင်းထရမ့်မှာအပြစ်ရှိကြောင်းဆုံးဖြတ်ဖို့ဒီမိုကရက်အမတ်အယောက်50လုံးကထောက်ခံမဲ့ပေးရမှာဖြစ်တဲ့အပြင်ရီပူဘလီကန်အမတ်18ယောက်ထက်မနည်းကထောက်ခံဖို့လည်းလိုပါတယ်။အထက်လွတ်တော်မှာဂျာနာစစ်ဆေးတာကိုဖေဖော်ဝါရီလ9ရက်နေ့စတင်မှာဖြစ်ပြီးအဲ့ဒီဂျာနာပွဲပြီးတဲ့နောက်မှာမှသမ္မတဟောင်းမှာအပြစ်ရှိမရှိမဲခွဲဆုံးဖြတ်ကြမှာပါ။ဇန်နဝါရီလ6ရက်နေ့ကလွတ်တော်စာအုပ်တွေကိုလူအုပ်ကြီးအတင်းဖြက်စီးဝင်ရောက်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးအဲ့ဒီအချိန်ကသမ္မတထရမ့်ဟာအစိုးရအပေါ်ပုံကန့်ထောက်ချမှုဖြစ်အောင်သွေးထိုးလှုံ့ဆော်ခဲ့တယ်လားဆိုတာအထက်လွတ်တော်အမတ်တွေကြားနာစစ်ဆေးကြမှာဖြစ်ပါတယ်။ကြားနာစစ်ဆေးပွဲလုံမလို့ဆိုတာကိုမဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့တဲ့ Republican အထက်လွတ်တော်အမတ် Rand Paul ကအထက်လွတ်တော်ဟာဒါမန်နိုင်ငံသားတဦးအပေါ်တရားစစ်ဆေးတာမျိုးမလုပ်နိုင်ဘူးလို့ညင်းချက်ထုတ်ပါတယ်။သမ္မတဟောင်းထရမ့်ဟာဇန်နဝါရီလ20ရက်နေ့မှာဂျိုးဘိုင်ဒန်သမ္မတအဖြစ်ကျန်းသစ်စာချင်းဆိုပြီးတဲ့နောက်တာမန်နိုင်ငံသားတဦးဖြစ်နေပါပြီ။ဒါပေမဲ့လည်းတာမန်နိုင်ငံသားတွေအပေါ်အထက်လွှတ်တော်မှတရားစစ်ဆေးတာမျိုးအရင်ကလည်းလုပ်ခဲ့မှုပါပဲ။